င်္ဂလားဒေ့ရှ်နိုင်ငံကလူအဆမတန်ပြည့်ကျပ်နေတဲ့ဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့တက်ကြီးရွယ်အိုရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးနဲ့ရင်ဆိုင်ရနိုင်ခြင်းအတော်များနေတယ်လို့လူအခွင့်အရေးချိုးဖောက်မှုတွေကိုလေ့လာဆန်းစစ်တဲ့အဖွဲ့ AI ကပြောပါတယ်ယောဂကာကွယ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေအဖြစ်ကော့ကစ်ပဇာဒုက္ခသည်စခန်းတွေထဲပူကူးသွားအောင်လို့စခန်းအနီးမှာလူအများပြားစုဝေးတာတွေမလုပ်ဖို့ COVID-19 ယောဂဆိုင်ရာအကူအညီတွေတိုးပေးဖို့နဲ့တခြားလှုပ်ဆောင်ချက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့အခြားလူသားချင်းစာနာအဖွဲ့တွေကမတ်လ23ရက်နေ့ထိပူးပေါင်းဆောင်ရွက်နေတာပါဒါပေမဲ့လည်းယောဂလက္ခဏာတွေယောဂပြန်ပေါက်မှုဆိုင်ရာအခြေခံသတင်းအချက်အလက်တွေစခန်းထဲကလူအတော်များများစီမရောက်နိုင်ပဲဖြစ်နေပါသေးတယ်အထူးသဖြင့်စကန်နဲ့ကတဲကြီးရွယ်အိုတွေအတွက်လုံလောက်တဲ့ကာကွယ်စောင့်ရှောက်မှုမျိုးတွေကိုလူသားချင်းစာနာမှုအဖွဲ့အစည်းတွေကမပေးနိုင်ပဲဖြစ်နေတာပါအခြားကာလာတွေမှာတော့ဒုက္ခသည်စကန်ကတဲကြီးရွယ်အိုတွေအထူးကလိုအပ်တဲ့အကူအညီမျိုးပေးအပ်နိုင်ဖို့လူသားချင်းစာနာမှုအဖွဲ့တွေအတွက်ကိုစူးစမ်းလုပ်ကိုင်ခဲ့ရတာဖြစ်ကြောင်းနဲ့အခုလိုကာယောဂါနဲ့ရင်ဆိုင်ရခြင်းမှာတော့လက်ရှိဘာတွေဖြစ်ပျက်နေသလဲအနိုင်ကိအောင်ဘယ်လိုနေထိုင်ရမလဲဆိုတော့အခြေခံသတင်းအချက်လေးတောင်လူတချို့ကိုမပေးနိုင်ပဲဖြစ်နေရတယ်လို့ AI အဖွဲ့ကဘေးတန်တုံ့ပြန်ရေးအဖွဲ့ဒူညွန်ကြားရင်မှု Matt Wells ကပြောဆိုခဲ့ပါတယ်အခုလိုကဘာတဝံကာယောဂါနဲ့ရင်ဆိုင်နေရတဲ့အချိန်မှာတက်ကြီးရွယ်အိုဒုက္ခသည်တွေကိုလျှို့ရှုထားတာမျိုးထပ်မလုပ်ပဲသူတို့အတွက်သတင်းအချက်အလက်တွေအကူအညီတွေပေးနိုင်ဖို့အလူရှင်နိုင်ငံတွေလူသားချင်းစာနာမှုအဖွဲ့တွေအားလုံးပူးပေါင်းဆောင်ရွက်ဖို့လဲသူကတိုက်တွန်းသွားပါတယ်2019ခုနှစ်ကမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာအစိုးရရဲ့နယ်မြေရှင်လျင်လှုပ်ဆောင်ချက်ကြောင့်နေရာစွန်ခွာပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုလုံနေသူကိုယ်သိနေပါရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။မတ်လနောက်ဆုံးပတ်မှာစခန်း34ခုကတက်ကြီးရွယ်အိုရိုဟင်ဂျာဒုက္ခသည်15ယောက်ကို AI ကလူတွေ့မြင်မြန်ခဲ့တာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။